မြန်မာနိုင်ငံမှာဆီယနာသိမ်းပြီးနောက်ပိုင်းလင်ညိုတပ်ဖွဲ့ရဲ့အင်အားသုံးနှိမ့်နှင်းမှုတွေအတွင်းကလေးသင်ငယ်60တိမနဲ့တည်ဆုံးတဲ့အကြောင်းကုလသမဂ္ဂကပြောလိုက်ပါတယ်။မြန်မာနိုင်ငံမှာဆီယနာသိမ်းပြီး9လနီးပါးရှိလာချိန်မှာကလေးတွေပေါ်အင်အားသုံးနှိမ့်နှင်းမှုတွေဆက်လက်ပေါ်ပေါက်နေတဲ့ပုံစိုးရိမ်တဲ့အကြောင်းမြန်မာနိုင်ငံမှာရှိတဲ့ကုလသမဂ္ဂတာဝန်ရှိသူတွေရဲ့ပြောချက်ချက်ကိုကူကပ်ပြီးကုလသမဂ္ဂပြောခွင့်ရပုဂ္ဂိုလ်ကပြောဆိုလိုက်တာပါ
။ In Myanmar our colleagues on the country team there said today they remain deeply concerned over the continued use of violence against
လူငယ်တွေပေါ်ရနေတဲ့အကြမ်းဖက်မှုတွေကိုရှောင်ကျဉ်ပြီးကလေးတွေနဲ့လူငယ်တွေမထိခိုက်အောင်ဆောင်ရွက်ဖို့ထပ်မံတောင်းဆိုပါတယ်။ကုလသမဂ္ဂကလေးများရန်ပုံငွေဖွဲ့ UNICEF ရဲ့တင်းလာနေတဲ့စီးရင်တွေအရဖေဖော်ဝါရီလကစလို့တည်ဆုံးသူကလေးငယ်60တိမနဲ့ရှိနေပြီးအပြင်းထန်ထိခိုက်ဒဏ်ရာသူရေတွက်ရလဲမရေတွက်နိုင်ပါဘူးလို့ကုလသမဂ္ဂတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရ Stephen Dujarric ကဗိုလ်ထုတ်တဲ့သတင်းစာရှင်းလင်းပွဲမှာပြောလိုက်တာပါ။မြန်မာနိုင်ငံမှာဖေဖော်ဝါရီ1ရက်နေ့စစ်အနာသိမ်းခဲ့တာ9လနီးပါးရှိလာနေပေမဲ့စန့်ကျင်လှုပ်ရှားမှုတွေလက်နက်ကန်ခုခံတိုက်ခိုက်မှုတွေနဲ့အတူနိုင်ငံရေးအခြေအနေတွေဆက်လက်ပေါ်ပေါက်နေတာကြောင့်နိုင်ငံတကာတိုင်ဝမ်ကမြန်မာဆီယနာပိုင်းတွေအပေါ်ဖိအားပေးနေတာပါ။စစ်လက်နက်တွေမြန်မာနိုင်ငံနဲ့မရောက်စေဖို့ဖမ်းဆီးထားသူတွေပြန်လွတ်ပေးဖို့နဲ့ဆီယနာသိမ်းမှုစန့်ကျင်သူတွေအပေါ်အကြမ်းဖက်နှိမ်နှင်းမှုတွေရပ်တန့်မှုတွေပါဝင်တဲ့မြန်မာနိုင်ငံဆိုင်ရာဆုံးဖြတ်ချက်တရက်ကိုလည်းကုလသမဂ္ဂထရေနီလာကမှပြီးခဲ့တဲ့သတင်းပတ်ထက်ကပဲမဲခွဲအတည်ပြုထားပါတယ်။